ကိုဗစ်ကရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာရောဂါထိန်းချုပ်ရေးအတွက်ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုအစောဆုံး၈နှစ်ထဲမှာစတင်နိုင်ဖို့ပြင်ဆင်နေပါတယ်။အိန္ဒိယနိုင်ငံကအဓိကဝယ်ယူမဲ့ကိုဗစ်ကာကွယ်ဆေးတွေကိုတော့ဦးစားပေးအစီအစဉ်တွေနဲ့သုံးစွဲသွားဖို့အစီအစဉ်နေတယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနာထွန်းပါ။မြန်မာနိုင်ငံမှာကိုဗစ်ကရောဂါထိန်းချုပ်ဖို့အိန္ဒိယနိုင်ငံ Serum Institute of India ကာကွယ်ဆေးထုတ်လုပ်ရေးလုပ်ငန်းကနေလူ15သန်းအတွက်ထိုးဆေးတွေဝယ်ယူဖို့နှစ်နိုင်ငံသဘောတူညီချက်ရရှိထားပါတယ်။ကာကွယ်ဆေးတွေမကြခင်ရရှိဖို့မျှော်လင့်ထားတယ်လို့တပတ်အတွင်းကိုဗစ်ကူးစက်မှုအခြေအနေကိုတင်ပြတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့သတင်းပတ်ကမိန်ခွန်းမှာထပ်သွင်းပြောကြားသွားပါတယ်
။ကာကွယ်ဆေးကိုလူ15သန်းအတွက်ဝယ်ယူဖို့အတွက်အခုကျွန်တော်တို့အဖွဲ့တစ်ခုကအိန္ဒိယနိုင်ငံမှာရောက်နေပါတယ်။ဒီကာကွယ်ဆေးဝယ်ယူရေးကိစ္စတွေနဲ့ပတ်သက်လို့ဆိုလို့ရှိရင်နောက်တစ်ပတ်လောက်အတွင်းမှာတိတိကျကျပို့ပြီးတော့သိရပါလိမ့်မယ်။ကျွန်တော်တို့ဟာကာကွယ်ဆေးဝယ်ယူဖို့နံပါတ်ထုတ်ပြီးအားလုံးအစဉ်သင့်ရှိပြီဆိုတာနဲ့မကြခင်ကာလမှာဒီကာကွယ်ဆေးထိုးတဲ့အစီအစဉ်တွေစဖို့လေကျွန်တော်တို့စီစဉ်ထားပြီးပါပြီအဲ့ဒါတတိုင်းပြည်လုံးမှာပေါ့နော်ကျွန်တော်တို့ကတစ်ဆင့်ပြီးတစ်ဆင့်ဟိုဦးစားပေးမှာဆိုတော့ဥပမာအဖြစ်ဆိုရင်တော့ပထမဦးစားပေးရတော့ကျွန်တော်တို့ရှေ့တန်းကကျမကြီးဝန်တန်းနေပေါ့အဲ့ဒါပြီးတော့မှနောက်ဟိုကျွန်တော်တို့အနေနဲ့နိုင်ငံအတွက်ကောဒီဟိုပြည်သူတွေအတွက်ကောလိုအပ်ချက်အရာကျမတို့တစ်ဆင့်ပြီးတစ်ဆင့်လုပ်သွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံမှာကက်ယောဂကူးစက်မှုတွေရှိနေစေဖြစ်တာကြောင့်ကာကွယ်ဆေးကိုအာကိုပြီးပေါ်ပေါ်ဆဆမနေကြဖို့နဲ့ကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာနေထိုင်ကြဖို့လဲဒေါက်အောင်ဆန်းစုကြည်ကသတိပေးပြောကြားခဲ့ပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာစတင်အသုံးပြုနေတဲ့ Pfizer နဲ့ Moderna COVID ကာကွယ်ဆေးတွေကိုလက်တလောမြန်မာနိုင်ငံအနေနဲ့လက်လန်းမမီနိုင်သေးတာကြောင့်အိန္ဒိယနိုင်ငံကဆေးကိုဝယ်ယူအသုံးပြုဖို့မြန်မာကျန်းမာရေးတာဝန်ရှိသူတွေကဆုံးဖြတ်ခဲ့ကြတာပါ။မြန်မာနိုင်ငံအမျိုးသားအဆင့်ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရှိတောင်အာရှဒေသကြီးကာကွယ်ဆေးထိုးဆိုင်ရာနည်းပညာအကြံပေးအဖွဲ့ဝင်တဦးလည်းဖြစ်တဲ့အငိမ့်စားပါမခဒေါက်တာစောဝင်းကတော့ကာကွယ်ဆေးထုတ်လုပ်မှုမှာအတွေ့အကြုံရှိတဲ့အိန္ဒိယနိုင်ငံကဝယ်ယူမဲ့အစီအစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံနိုင်ငံခြားသတင်းထောက်များအတင်းရန်အွန်လိုင်းဆွေးနွေးပွဲမှာရှင်းပြသွားပါတယ်
။ကျွန်တော်တို့နဲ့လက်လန်းမိနိုင်တာဆိုတော့ AstraZeneca ပေါ့နော် Oxford AstraZeneca vaccine ပေါ့အဲ့တော့သူကတော့ဘယ်လိုလဲဆိုတော့ဒီ COVAX facility ထဲမှာပါတယ်အစောကြီးက COVAX facility ထဲဝင်ထားတယ်နောက်ပြီးတော့သူက 228 degree centigrade မှာလဲ store လုပ်လို့ရတယ်အဲ့တော့ဆရာတို့အတွက် cold chain problem မရှိဘူးနောက်တစ်ခုကပါလဲဆိုတော့သူကဟို production capacity ကလည်းများတော့ပေါ့တကယ်တော့ကမ္ဘာမှာ vaccine အများဆုံးထုတ်တာကအင်္ဂလန်လည်းမဟုတ် America လည်းမဟုတ်ဘူး India most of the vaccine is produced in this India so aeros direct vaccine production capacity ya yan high ဖြစ်တော့သူက volume များထွက်နိုင်နောက်တစ်ခုကဘာလဲဆိုလို့ရှိရင်သူက also foreign body price ကလည်းတော်တော်လေး reasonable price ဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီ covid ဆက်လာလို့ရှင်လဲသူလာဖို့များတယ်ပေါ့နော
်အိန္ဒိယနိုင်ငံကထုတ်လုပ်မဲ့ covid ကာကွယ်ဆေးကိုတော့ AstraZeneca ဆေး company နဲ့ Britain နိုင်ငံ Oxford တက္ကသိုလ်တို့ကပူးတွဲသုတေသနလုပ်ထားပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအတိအမှတ်ပြုထားပါတယ်အိန္ဒိယနိုင်ငံထုတ်ကာကွယ်ဆေးနဲ့မြန်မာနိုင်ငံမှာရှင်းနှစ်ထဲစတင်မဲ့ကိုဗစ်ကာကွယ်ဆေးထိုးရေးအစီအစဉ်မှာနိုင်ငံလူဦးရေအများစုပါဝင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲပါမောက်ခဒေါက်တာစောဝင်းကပြောပါရယ
်ကျွန်တော်တို့မှန်းထားတော့ဒီကျွန်တော်ပါကျွန်တော် personal view ဆိုရင်ကျွန်တော်တို့ကဒီနှစ်ကုန်ရေ60ရာရင်းလုံးလောက်ထိထိုးလို့ရနိုင်လို့ထင်60ရာရင်းလုံးထိုးလို့ရမယ်ဆိုတာက60ရာရင်းလုံးဆိုရင်သူကဟို100ရာရင်းလုံးတော့ဖြစ်သွားဘာလို့ 33% of our population are under 18so that they don't need to vaccinate ပေါ့နော် up to now တော့အဲကြောင့် 67% ဆို I think that end of the 2021မှာကျွန်တော်တို့ကဘာဖြစ်လောက်တယ်လို့ထင်တယ်ပေါ့နော်ဒါကတော့ it's not the confirmed facts ပါဒါကျွန်တော်ရဲ့ speculation ပေါ့
မြန်မာနိုင်ငံအတွက် covid ကပ်ရောဂါကာကွယ်ဆေးဝယ်ယူအသုံးပြုနိုင်ဖို့ American dollar တန်950ကျော်ရရှိရေးကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်အပီပီဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMFဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA တို့နဲ့ဆွေးနွေးမှုတွေလည်းရှိနေပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုကြောင့်သေဆုံးသူ2600ကျော်နဲ့ကူးစက်သူအတည်ပြုလူနာက3,200ကျော်ရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။